အာဆီယံကာကွယ်ရေးဝန်ကြီးများနဲ့မိတ်ဖက်နိုင်ငံများအစည်းအဝေးကိုမြန်မာဘက်ကကူစားပြုသူမပါဘဲကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့ပါတယ်။ဒီအစည်းအဝေးမှာအာဆီယံမိတ်ဖက်နိုင်ငံတွေဖြစ်တဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin တရုတ်ကာကွယ်ရေးဝန်ကြီး Wei Fang-gi တို့အပြင်တောင်ကိုရီးယား၊ဂျပန်၊အိန္ဒိယ၊ဩစတြေးလျ၊နယူးဇီလန်နဲ့ရုရှားတို့ကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်။အမြင့်သဘောထားဖလှယ်ကြပြီးအပြန်အလှန်နားလည်မှုတည်ဆောက်ဖို့အတွက်ဒီအစည်းအဝေးကအရေးကြီးတယ်လို့အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့အင်ရှင်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်။မြန်မာ့ရေးအာဆီယံဘုံသဘောတူညီချက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တာကြောင့်အာဆီယံထိပ်သီးအစည်းအဝေးတွေမှာမြန်မာကိုနိုင်ငံရေးအရာကိုယ်စားပြုခွင့်ပေးမထားတဲ့အပြင်တခြားအာဆီယံအစည်းအဝေးတွေမှာပါမြန်မာကိုယ်စားပြုခွင့်စဉ်းစားဖို့ပြီးခဲ့တဲ့အာဆီယံထိပ်သီးညီလာခံကဆုံးဖြတ်ခဲ့ကြပါတယ်။အခုလိုအာဆီယံကာကွယ်ရေးအစည်းအဝေးမှာမြန်မာကိုခြံလှမ်းထားတာကတော့ဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့2021ခုနှစ်အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတော့ကိုဗစ်ကပ်ဘေးကြောင့်အွန်လိုင်းကကျင်းပနေခဲ့ရမှာမြန်မာစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမြထွန်းဦးတက်ရောက်ခဲ့ပါတယ်။2022ခုနှစ်ဇွန်လတုန်းကကျင်းပတာမှာလဲကမ္ဘောဒီးယားနိုင်ငံဖနွန်ပင်ကိုမြန်မာစစ်ကောင်စီကာကွယ်ရေးဝန်ကြီးတက်ရောက်ခဲ့ပါတယ်ခင်ဗျာ။